ဂျပန်နိုင်ငံကစန်တိုင်းနျူကလီးယားဓာတ်ပေါင်းဖိုကိုကျူရှူတရားစစ်တပ်အားပေးကုမ္ပဏီကဒီကနေ့ပြန်ပြီးစတင်လည်ပတ်နေပြီဖြစ်ပါတယ်။2011ခုနှစ်မှာဖူကူရှိမားနျူကလီးယားဓာတ်အားပေးစက်ရုံ NDA ဖြစ်ခဲ့ပြီးတဲ့နောက် BNDA ကင်းရှင်ရေးစီကတ်တူနဲ့အညီပြန်ဖွဲ့တဲ့ပထမအဆုံးနျူကလီးယားဓာတ်အားပေးစက်ရုံဖြစ်ပါတယ်။စန်တိုင်းဓာတ်အားပေးစက်ရုံနေရာကနျူကလီးယားဓာတ်ပေါင်းဖိုဟာတောက်ကြနေမှာလျှက်စစ်တပ်အားစထုတ်ပြီးနောက်လာမှာဆွမ်းအင်ပြီးလက်ပတ်နိုင်မယ်လို့ခန့်မှန်းထားကြောင်း Kyushu လျှက်စစ်တပ်အားပေးကုမ္ပဏီကပြောပါတယ်။ဂျပန်နိုင်ငံကနျူကလီးယားဓာတ်ပေါင်းဖိုတွေကို BNDA ကင်းရှင်ရေးဆိုင်ရာစစ်ဆင်မှုတွေပြုလုပ်ဖို့အတွက်ပိတ်ထားတာနည်းနည်းရှိပါပြီ။နျူကလီးယားဓာတ်အားပေးစက်ရုံတွေကနေနိုင်ငံမှာလိုအပ်နေတဲ့ဓာတ်ပမာဏရဲ့20ရာခိုင်နှုန်းကျော်ထိ2030ပြည့်နှစ်အရောက်မှာထုတ်လုပ်နိုင်ဖို့ဂျပန်ဆိုရကလိုလားနေတာဖြစ်ပါတယ်။နျူကလီးယားဓာတ်အားပေးစက်ရုံတွေကိုပိတ်ထားခဲ့ရချိန်လုံးကတော့စီဝါလောင်စာတွေပေါ်မှာမိခိုအားထားခဲ့ပါတယ်အခုလိုနျူကလီးယားဓာတ်အုပ်ဖို့တွေပြန်လည်လက်ပတ်တဲ့ကိစ္စကိုဂျပန်လူထုအများစုကကန့်ကွက်နေကြပါတယ်စန်တိုင်းဓာတ်အပိစက်ရုံနေရာမှာဒီကနေ့ဆန္ဒပြသူတွေအများပြားစုဝေးကန့်ကွက်ခဲ့ကြပြီးအဲဒီမှာဖူကူရှိမားဓာတ်ပေါင်းဖို့ပြဿနာတက်တုံးကတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးချုပ်ဟောင်းနာအိုတိုခန်လည်းပါဝင်နေပါတယ်ခင်ဗျာ